ဒီကော်မတီမှာပါတဲ့အဖွဲ့ဝင်တွေနဲ့ပတ်သက်ပြီးတော့ဗောလေတိုင်းရင်းသားတွေတဲ့ရောမြတ်မြတ်ဆဆပါရဲ့လားဘယ်လိုမြင်ပါလဲခင်ဗျာဒီကော်မတီနဲ့ပတ်သက်ပြီးတော့
ဒီကော်မတီရဲ့သဘောကတော့ကျွန်တော်တို့ခံမရတော့ခက်ပါသေးတယ်။လို့ဆိုရင်ဖွဲ့စည်းပုံချစ်တာဥပဒေဟိုလစ်လာစူးစမ်းတဲ့သဘောပဲရှိပါသေးတယ်။သူတို့အဲ့ဒီမှာဖွင့်ပေးတဲ့သဘောကလည်းမဟုတ်သေးဘူး။ဆိုတော့ကတော့ဒီလွတ်တော်တွင်းမှာဖွဲ့စည်းပုံချစ်တာဥပဒေနဲ့ပတ်သက်လို့လစ်လာစူးစမ်းတဲ့ကော်မတီတို့မဟုတ်ကော်မရှင်ဆိုတဲ့သဘောပဲရှိပါသေးတယ်။အဲ့ဒီမှာလွတ်တော်ထဲကိုရောက်တဲ့နိုင်ငံရေးပါတီတွေကအချိုးစားယူလိုက်တဲ့အခါကျတော့အများအားစုကတော့ပြည်ခိုင်ချိုးမှတ်တွေပဲဖြစ်နေပါတယ်။နောက်တက်မတော်သားတွေကတော့25ရောက်ပါတော့ဘူးလေ။ဆိုတော့တိုင်းသားပါတီတွေထဲကတော့9ဦးပါနိုင်တာကတော့ကြားပြူပါတီကပါပါတယ်။ကျွန်တော်တို့က2ဦးပဲပါပါတယ်။ NLD ကိုနှိုက်ကိုက9ဦးပဲပါတယ်လို့သိရပါတယ်။ဆိုတော့အမည်ပေးတာကလေခုနလစ်လာစူဇန်တဲ့ဆိုတာမျိုးအရှင်ပဲရှိသေးတဲ့အခါကျတော့အချိန်တက်ယူသွားမှလေကြောက်တယ်။ကလာတခုသတ်မှတ်ပြီးပြီးကမှလုံနိုင်မယ်ဆိုရင်တော့ပိုကောင်းပါတယ
်လက်တလို့အချိန်နေရဒီစူဇန်လေးလာတဲ့အဆင့်ကိုကြော်လွန်ပြီးတော့ဒီပြင်ဆင်ရေးဆိုတဲ့အဆင့်ကိုမျှော်လင့်လို့မရသေးဘူးဆိုတဲ့သဘောမျိုးလားခင်ဗျာ
ဒီအစော်ပြုတဲ့သဘောကအဲ့ဒီမျိုးဖြစ်နေပါတယ်လစ်လာစူဇန်လေဆိုတဲ့သဘောနောက်မှပြင်ဆင်ရေးဆိုတဲ့သဘောကတော့ပါမယ်လို့နားလေပါတယ်ဒါပေမဲ့ပြင်ဆင်မယ်ဆိုတဲ့အသုံးအနှုန်းလေးကမထည့်နိုင်သေးတာကဒီကော်မတီပေါ်မှာအနိုင်ကျအသာချက်ကိုထောက်ပြလာနိုင်ပါတယ်
ကော်မတီအနေနဲ့ဘာတွေဆက်လုပ်သွားမယ်ဆိုတော့လုပ်ငန်းစဉ်မျိုးတွေကဘယ်တော့လောက်ကိုပေါ်ထွက်လာလိမ့်မယ်လို့မျှော်လင့်ပါတယ်ခင်ဗျာ
ကျွန်တော်ဒီလွတ်တော်တွင်းမှာကိုပေါ်လာနိုင်ပါတယ်ကော်မတီတစ်ခုဖွဲ့ရဆိုကလေးကသူ့ရဲ့ကာလသတ်မှတ်ချက်လေးတွေပါဖို့လိုပါတယ်လုပ်ပိုင်ခွင့်လေးတွေလည်းပါဖို့လိုတာပေါ့လေအဲ့တော့ဒီကော်မတီတစ်ခုဖွဲ့ရုံနဲ့တော့ကျွန်တော်တို့ဒီလစ်လာသုံးသက်တဲ့ဥစ္စာပြည်ပြင်းချင်းရှိမရှိဆိုတာကျွန်တော်တို့ကော်မတီမှာဘလောက်ထိဖွဲ့စည်းပုံရေးရတဲ့ပတ်သက်လို့ကျွမ်းကျင်တဲ့ပုဂ္ဂိုလ်တွေပါတယ်။နော်ဒီဘလောက်ထိပြုပြင်လို့စိတ်ရှိတဲ့ပုဂ္ဂိုလ်တွေပါတယ်ဆိုတာလေးတွေကလည်းအရေးကြီးပါပါ
။ကြက်ခိုင်ပုံပေးပါတီကိုယ်စားလှယ်တွေကအများဆုံးဆိုတော့ကဒီကော်မတီအဖွဲ့ဝင်တရားကျော်တဲမှာပေါ့ခင်ဗျာ။ချုပ်ပြီးတော့ကြည့်မယ်ဆိုရင်ဒီဖွဲ့စည်းအုပ်ချုပ်ဖို့အခြေခံဥပဒေကိုပြင်ဖို့ပေါ့လေအာတီတဒါမှမဟုတ်အလားအလာပေါ့ခင်ဗျာ။ဘလောက်ထိများဥေးမောင်တို့မျှော်လင့်ချက်ရှိနေပါလဲခင်ဗျာ
။တခုတော့ရှိတာပေါ့လေ။ကျွန်တော်တို့မနေ့ကနော်အမျိုးသားလွတ်တော်မှာဥချုပ်ဝင်ရှင်းပြတာလေးပေါ့နော်သူစာအုပ်ပေါ့ Federalism သူ့ရဲ့ theory နဲ့အလေးထားပေါ့နော်ဒါလက်တွေ့ဆိုတဲ့လုပ်ငန်းလေးတွေကိုမင်းကရှင်းပါတယ်အဲ့တော့ကျွန်တော်တို့လက်ရှိဒီနေ့အချိန်ပြည်တော်စုကြုံတွေ့နေရတဲ့ပြဿနာဟာဖွဲ့စည်းပုံခြေခံဥပဒေဆိုင်ရာပြဿနာဆိုတော့ကျွန်တော်တို့လွှတ်တော်မှတ်တွေအားလုံးဒီမှာလောက်ကလည်းသဘောပေါက်ပါတယ်ပြည်တော်စုကလည်းသဘောပေါက်နေတဲ့ပုံရှိနေပါတယ်အဲ့ဒါကြောင့်ပရိုဂျီကရဲ့ဒီဖွဲ့စည်းပုံခြေခံဥပဒေဆက်လက်နဲ့တတန်းပေါ်မျိုးသားညီလာခံလုတ်ခဲ့ကြတယ်ရေးလာပြီးတဲ့ဖွဲ့စည်းပုံခြေခံဥပဒေမှာအနာအဆာရှိနိုင်တယ်ဆိုတာလည်းသူတို့လက်ခံတယ်တော့နှစ်ခုဖြစ်တာပေါ့ဒီဖွဲ့စည်းပုံခြေခံဥပဒေကိုကျွန်တော်တို့ပြုပြင်ခြင်းအားဖြင့်ဒီကနေ့ဖြစ်နေတဲ့ဖွဲ့စည်းပုံခြေခံဥပဒေဆိုင်ရာတိစိုးမှုပြဿနာကိုရှင်းနိုင်မလားဒီဖွဲ့စည်းပုံခြေခံဥပဒေကိုခောက်ထားလိုက်ပြီးကမှအစ်စ်ပြန်ရေးမလားဆိုတဲ့ပြဿနာကျွန်တော်တို့ကြုံရတဲ့အခါကျတော့ဒီ14နှစ်လောက်ကိုညီလာခံကျင်းပလာခဲ့ရတဲ့ပုဂ္ဂိုလ်တွေကဒီလွတ်တော်တွင်းမှာပဲလွတ်တော်တွင်းမှာညီလာခံအသေးလေးပုံစံပါဝင်မှုအချိုးအစားရလက်ဦးမှုယူပြီးကမှပြုပြင်ခြေလမ်းကြောင်းကိုရှာနေတယ်အဲ့ဒါကြောင့်မို့လို့ကျွန်တော်တို့ဒီမှာပါတဲ့ပြည်ခိုင်မျိုးပါတီတာဝန်ရှိတဲ့ကိုစားပြုတဲ့ပုဂ္ဂိုလ်အားလုံးကလည်းပဲနောင်လာမယ့်ဖွဲ့စည်းပုံကိုပေးတင်တဲ့လောက်ပေးပြီးကမှပြည်ထောင်စုရဲ့ Federal ပုံစံလေးတွေကိုသွားအောင်စူးစမ်းဖို့တွန်းအားပေးနေတယ်လို့ယူဆပါတယ်အဲ့ဒါကြောင့်တစ်စုံတစ်ခုအတိုင်းအတာတီးတော့ကျွန်တော်တို့အောင်မြင်နိုင်ပါတယ်ဘလောက်ထိဖွင့်ပေးမလဲဘလောက်ထိတိုင်းသားဒေသတွေပေါ်မှာအနာပါဝါကိုခွဲပေးနိုင်မလဲအဲ့ဒေသမှာထွက်တဲ့ပြည်သာတပ်ပေါ်မှာဘလောက်ထိရခိုင်နှုန်းအချိုးအစားတစ်ခုကိုခံစားခွင့်ပေးကြမလဲဆိုတဲ့ဟာလေးတွေကတော့ဖြစ်ကျွန်တော်တို့ဆွေးဆွေးငင်ငင်ဆွေးနွေးရမယ့်အပိုင်းရှိပါတယ်။ကြက်ခိုင်ရဲ့ပါတီထဲကပါတဲ့ပုဂ္ဂိုလ်တို့များဟာလေးတိုင်းရင်းသားတွေဖြစ်နိုင်ကြပါတယ
်။နိုင်ငံတကာကနေပြီးတော့နေပြီးတော့မှရှိတဲ့လွှတ်တော်ကိုအဓိကစောင့်ကြည့်နေတဲ့ချက်တစ်ခုပါပေါ့လေ။ဒီ2006ခုနှစ်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုဘယ်လောက်ထိပြင်နိုင်မလဲအထူးသဖြင့်ဒေါအောင်ဆန်းစုကြည်လေးပုဂ္ဂိုလ်မျိုး2015ရွေးကောက်ပွဲမှာနိုင်ငံရဲ့ဦးဆောင်မှုကဏ္ဍပါဝင်ခွင့်ရမရအဲ့လောက်ထိကိုဘယ်လောက်ထိဒီဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်နိုင်မလဲပေါ့လေ။ဒီလိုအခြေအနေမျိုးလောက်အထိကိုမျှော်လင့်နိုင်မှာမလားခင်ဗျာ။
ဒီမှာကိုစားပြုတဲ့ပုံကိုယ်တွေအားလုံးကအဲ့ဒီအစ်တီချက်ရှိနိုင်ပါတယ်။တိုင်းသားတွေဘက်ကလည်းပဲခုနလိုတိုင်းသားတွေရဲ့ဒေသတွေမှာထွက်တဲ့တရားစက်တပ်ပေါ်မှာဘယ်လောက်ထိခံစား권ပေးမလဲ။သူတို့ပြဒီ Federal ပုံစံဖြစ်အောင်ကြိုးစားပေးမလဲဆိုတဲ့ဘက်ကိုအဆွေးကိုသွားနိုင်ပါတယ်။အဲ့ဒီနှစ်ခုကြားမှာခုနလိုအမျိုးမြင်ကြီးတဲ့ပုံကိုယ်တွေက2015မတိုင်ခင်ဖွဲ့စည်းပုံကြီးကိုပြင်ပြီး2015အလွန်ဖြစ်လာမယ့်အစိုးရပုံမှာနိုင်ငံတကာဝန်ဝန်ထောက်ခံတာတို့ခုနလိုဖွံ့ဖြိုးမှုကူညီပေးတာတို့ဆိုတဲ့လမ်းကြောင်းကိုတင်ပေးဖို့အချိန်သင့်ပြီဆိုတာမျိုးခံစားချက်တူခဲ့မယ်ဆိုရင် Federal ဖြစ်တဲ့ပုံကံလေးနဲ့ခုနလိုဒေါံဆန်းစုကြည်ပါဝင်နိုင်အောင်ဖွဲ့စည်းပုံကိုပြင်လို့ချင်းဆိုတာလေးတွေပထမဦးစားပေးနေတဲ့ရောက်လာနိုင်ပါတယ်
တရားဥပဒေကျေးဇူးများကြီးတင်ပါတယ်ခင်ဗျာ
โอเคโอเคผู้ชมเจอ